ဟုတ်ကဲ့ဒေါက်တာတင်ချက်ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံမှာဝတ်သက်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဗောနော်မတ်လ22ရက်ကနေပြီးတော့မတ်လ31ရက်လကုန်အထိပေါ့ကာကွယ်ဆေးဒီအလကားဗောနော်နိုင်ငံတစ်ခွမ်းမှာထိုးပေးမယ်ဆိုတဲ့တဲ့ရင်ကိုကျွန်တော်တို့ရထားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလုံးမဲ့အစီအစဉ်လေးပေါ့ဆရာကြီး
ဒီဝတ်သက်ကာကွယ်ဆေးကိုကျွန်တော်နိုင်ငံအနှံ့မှာ10ရက်အတွင်းမှာထိုးပေးပါမယ်ထိုးမဲ့ကလေးတွေရဲ့ target ကလေးရေအတွက်ကတော့ 6.4 သန်းအဲ့ဒီ 6.4 သန်းကိုပြည်내တိုင်းလိုက်ကာကွယ်ဆေးထိုးမဲ့အဖွဲ့ပေါင်း 9,500 ပြန်မြန်ဖွဲ့ပြီးတော့ထိုးပေးပါဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဘာကြောင့်မလို့အခုလိုထိုးဖို့အရေးကြီးရလဲ
တစ်ချက်ကတော့မီးစေးဗိုင်းရပ်စ်ကကူးစက်မှုနှုန်းအလွန်ညံပြီးတော့တကယ်လို့ဖြစ်ဖြစ်စီစီမကူတာဘူးဆိုရင်နောက်ဆက်တွဲဆိုးကျိုးတွေဥပမာအဆုတ်ရောင်နောက်နားပြည်ရတာတို့မျက်စိကွယ်တာတို့ဖြစ်တတ်ပါတယ်အဲ့နားမကြားတာတော့ဖြစ်နိုင်တဲ့အပြင်ကိုသေယူတောင်းသေးနိုင်တယ်ပါတယ်ခင်ဗျာတစ်ဖက်ကလည်းကျွန်တော်တို့မှာထိရောက်တဲ့ကာကွယ်ဆေးရတဲ့ရှိနေတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီကာကွယ်ဆေးကိုတိတိယောက်ထိုးရပါတယ
်ဟုတ်ကဲ့
ကူးဆက်ဖို့လည်းလွယ်ကူတယ်တိတိယောက်ယောက်မကူတာဘူးဆိုလို့ရှိရင်ပြင်းထန်တဲ့နောက်ဆက်တွဲဒီဖြစ်တတ်တယ
်ဟုတ်ကဲ့ဒီကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဘယ်လိုကလေးတွေဆရာတို့ရှိတယ်လာပြီးတော့ဆေးထိုးတယ်လားအ
ဲကလေးတွေကတော့အခုဒီလုံးမဲ့ကမ်ပိန်းမှာတော့အသက်6လကနေပြီးတော့9နှစ်အောက်ကလေးတိုင်းကိုကျွန်တော်တို့ဆေးထိုးပေးပါမယ်အရင်တုန်းကကာကွယ်ဆေးရပြီးသည်ဖြစ်စေမရပြီးသည်ဖြစ်စေဒီတစ်ချိန်မှာအသက်6လနဲ့9နှစ်ဒီကလေးအားလုံးကိုထိုးပေးပါမယ
်ဒီညမှာဆရာကိုပထမတစ်ခေါက်ထိုးတာပြီးသားဆိုပြီးတော့တချို့ကမလာတဲ့လူတွေရောရှိနေလားအဲ့ဒီလူတွေအတွက်ကိုဆရာဘာပြောခြင်းလဲ
ပထမထိုးတာပြီးတဲ့ကလေးတွေကိုလည်းထိုးပြအောင်ထိုးပါလို့ကျွန်တော်တို့နေနဲ့တည်တွန်းခြင်းပါတယ်ဘာဖြစ်လို့လဲဆိုတော့ကလေးကကာကွယ်ဆေးတစ်ချိန်မဲ့ထိုးရသည်လို့ရှိရင်သူတို့ရဲ့ကာကွယ်ဆေးရဲ့ထိရောက်မှုက85ရာခိုင်နှုန်းလောက်ပဲကလေးကိုကာကွယ်ပေးနိုင်ပါတယ်အနောက်တစ်ချိန်ထပ်ထိုးမှကလေးက95ရာခိုင်နှုန်းအထက်ကိုကာကွယ်ပေးနိုင်မှာလို့ပါအ
ဲ့ဒီခါကျတော့ဒီယောဂဖြစ်နိုင်တဲ့အန္တရာယ်များတဲ့သူပေါ့နော်ဒါမှမဟုတ်ရှင်အန္တရာယ်များတဲ့ဒေသတွေကဘယ်လိုအနေထားတွေရှိနေလဲဆရာကြီ
းအဓိကကတော့အန္တရာယ်ရှိတဲ့ကလေးကတော့ဒီဝက်သက်ဗိုင်းရပ်စ်ကအလွန်လျင်မြောက်စွာကူးစက်နိုင်တယ်ဆိုတော့ကာကွယ်ဆေးလုံးဝမရရှိထားတဲ့ကလေးတိုင်းထိုးသင့်ပါတယ်နောက်တစ်ခုကစာအာဟာရနည်းငယ်ချို့တဲ့နေတဲ့ကလေးကမိစေယောဂရလို့ရှိလို့ရှိရင်နောက်ဆက်တွဲဆူဂျူတွေဖြစ်တာများတဲ့အတွက်သူတစ်ပြည့်အဲ့ဒီကလေးတွေလည်းတေချာပေါက်ရပြောင်ရအောင်လုပ်သင့်ပါတယ်နောက်ပြီးတော့အပိုဖြစ်များတဲ့နေရာပေါ့လေဝက်သက်ကတော့လူကနေတင်လူကိုပဲကူတော့ကူတော့လူဥယေထူတက်တဲ့နေရာမှာနေထိုင်တဲ့လူတွေလုံးဝမပြတ်မကွက်ရတဲ့မှာတယ
်ဟုတ်ကဲ့ဟိုဝေးလံခေါင်ဖျားတဲ့ဒေသတွေတော့
ဝေးလိုက်ခေါင်ဖျားတဲ့ဒေသမှာရှိတဲ့ကလေးတွေရောက်ရှိဖို့အတွက်လည်းကျွန်တော်တို့လူစိတ်စီမံချက်ပေါ့လေတေချာဆွဲပြီးတော့အဲ့ဒီကလေးတွေရောက်အောင်ကျွန်တော်တို့စီမံဆောင်ရွက်နေပါတယ်ပြည်တွင်းဆိုတာမဟုတ်တဲ့အဖွဲ့အစည်းတွေရောနိုင်ငံတကာဆိုတာမဟုတ်တဲ့အဖွဲ့အစည်းတွေဝင်တောင်းပြီးတော့လည်းဆက်သွယ်ဆောင်ရွက်နေပါတယ
်အခုဆရာတို့ထိုးတဲ့အခါမှာဒေတာတွေမှာဆရာတို့ကြိုပြီးတော့ကြော်ညာရမလားဒါမှမဟုတ်ရှင်လေသူတို့ဘာပြောနေလဲဆရာ
ဒေတာလိုက်ဆေးရုံဆေးကန်ရှိတဲ့နေရာမှာဆေးရုံမှာတော့မလုပ်ဘူးဆေးကန်ဥမာမိခင်ကလေးဂျမိုက်ဌာနတို့ခြေလက်ဂျမိုက်ဌာနတို့ခြေလက်ဂျမိုက်ဌာနကွဲတို့မှာစလုပ်ပါတယ်နောက်ပြီးတော့စုဝကျောင်းလို့ဘုံကြီးကျောင်းလို့ဗဒိုင်းဆိုင်ဆောက်တွေမှာလည်းယာယီဆေးထိုးပေးတဲ့ဒေတာနေရာလေးဖွင့်ပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်အဲ့ဒီနေရာတွေမှာဘယ်အချိန်မှာကာကွယ်ဆေးထိုးမယ်ဆိုတာကိုကျွန်တော်တို့အနုစိတ်စီမံချက်အတိုင်းကလေးတိုင်းကိုမိဘတိုင်းရဲ့အိမ်ကိုကျွန်တော်ဖိတ်စာပို့ပါတယ်ပေးချင်းပေးနေရမှာပဲစီရွက်ကိုလာပါဆိုပြီးတော့ဖိတ်စာလေးပို့လာပြပါတယ်
တော်တော်လေးဟိုပြပြစုံစုံလလန်းမြောင်လောက်ထားတဲ့သဘောမျိုးတွေ့ရပါတယ်ဟိုတကယ်လို့များဟိုမရောက်ခဲ့တဲ့နေရာတွေရှိခင်ပေါ့ဆရာရေခုနဖိတ်စာမရောက်ခင်သူတို့အတွက်ကိုဆရာရေဟိုအချိန်လေးခမန်းချီလေးပြောပြလို့ရမှာ
ပုံမှန်ကတော့ကာကွယ်ဆေးကိုကျွန်တော်မနေ့9နိုင်ခွဲလောက်ကစထိုးတယ်ရွာမှာရှိတဲ့ကလေးတွေကုန်သွားပြီဆိုလို့ရှိရင်3နိုင်လေးတောင်ဆိုဖိတ်လိုက်ပါတယ်ကျွန်တော်တို့ထုံးစံကသူရွာမှာကလေးတွေလာထူတာနေသွားပြီပေါ့ဥမာ9နိုင်ခွဲစထိုးတယ်နေ့လေစတဲ့တော့မှလူတွေနေသွားပြီဆိုလို့ရှိရင်ထမင်းတွေပဲစားပြီလို့ရှိရင်ဗိုလန်တီးယားတယောက်ကအပြော်ရမ်းဝန်ထမ်းတယောက်ကရွာမှာရှိတဲ့အိမ်ပေါင်းစည်လိုက်ပြီးတော့စော်ဩတယ်ကလေးတွေကြံခဲ့လို့ရှိရင်လာထိုးကြပါဆိုပြီးတ
ော့ဒီနေ့မှာဆရာတို့ဒီကာကွယ်ရေးတွေအရင်ကလည်း1980ခုနှစ်စထိုးပြီးတော့ဖြစ်နှုံးတင်နှုံးနဲ့ပတ်သက်ပြီးတော့ဘလို့အတက်ကြဖြစ်နေလဲဆရာကြီ
းဖြစ်နှုံးတင်နှုံးကတော့ဥမာအဓိကကတော့အဲ့ဒီ80ခုမတိုင်ခင်ဆိုလို့ရှိရင်1980လောက်ဆိုရင်တစ်နှစ်မှမီးစဲဖြစ်တဲ့လူ2000ကျော်တောင်းကလန်းရှိပါတယ်1990လောက်ကစပြီးတော့ထောင်ကနန်းကိုဖြစ်လာတယ်။နောက်ပြီးတော့အဲ့ဒီကာကွယ်ဆေးထိုးတဲ့ယာကန်တို့တက်လာတယ်နဲ့မြ။ဒီမီဇယ်ကိစ္စကတဖြည်းဖြည်းနည်းသွားပါတယ်။နောက်ပိုင်းကျတော့ယာကန်နားလောက်ပဲရှိတော့ပါတယ်။အဲ့လိုပဲမီဇယ်ကာကွယ်ဆေး coverage နဲ့ကြတဲ့အချိန်ဒါမှမဟုတ်လေမီဇယ်ကာကွယ်ဆေးကတစ်နှစ်အောက်ကလေးမှထိုးလို့ရှိရင်85ယာကန်တို့ကလေးရပါပဲအကောက်ွယ်ရတာပေါ့။အဲ့တော့15ယာကန်တို့ကကြာခဲ့တယ်။အဲ့ဒီကြံခဲ့တဲ့ကလေးတွေစုနေတဲ့အချိန်မှဆိုလို့ရှိရင်တဖြည်းဖြည်းပြန်စုလာတာပေါ့။၃နှစ်တစ်ချိန်၄နှစ်တစ်ချိန်ကြအဲ့ဒီမီဇယ်ဖြစ်တဲ့နှုံကနည်းနည်းလေးတက်လာတတ်တယ်။အဲ့တော့2017မှာလို့ပြန်တက်လာတဲ့အရေးအယောင်လေးမြင်ရတော့ကျွန်တော်တို့အဒီနောက်ဆုံးအကျိုးဆက်အနေနဲ့ဒီမတ်လမှာကျွန်တော်တို့မီဇယ်ကာကွယ်ဆေးထိုးပေးပါတော့။ကျွန်တော်တို့ဒီအကောင့်မှာလည်းကာကွယ်မှုလွှမ်းခြုံမှုရာခိုင်နှုန်းကလည်း95%ကျွန်တော်ရမယ်လို့မြန်မာနာပါတယ်။ဒီကမ်ပိန်းအနေနဲ့ထိုးပြီးတဲ့အပြင်ကို ပုံမှန်ကားကိုသူတို့လုပ်ငန်းလေးရှိပါတယ်။ခုလာမှတစ်ကြိမ်၊ဆက်ချက်လာမှတစ်ကြိမ်ထိုးပေးမှာပါ။အဲ့ဒီပုံမှန်ကားကိုဈေးထိုးတဲ့လွှမ်းခြုံမှုကလည်းကျွန်တော်တို့အခုလက်ရှိ88ရာခိုင်နှုန်းရှိတာပေါ့လေ။အဲ့ဒီကာကွယ်မှုလွှမ်းခြုံမှုရအောင်လည်းကျွန်တော်တက်အောင်ပဲပေါင်းစုံကစူးစမ်းပါပါ
။ကျွန်တော်နောက်တစ်ခုမေးချင်တာကအဲ့လိုကာကွယ်တဲ့ဂျားတဲ့ကယောဂဖြစ်လာခဲ့လို့ရှင့်ဒီတေနှုံနေသွားအောင်ဟလာကုသပေးနေတဲ့အနေအထားမျိုးလည်းရှိလေဆရာ
။အဓိကချက်ကတော့ကလေးကစဖြစ်လာမယ်ဆိုရင်ကိုပူမယ်၊နှာရည်ယိုမယ်။နောက်တစ်ခုကဒီအဆက်လေးတွေကိုဒီနတဲ့နာကစပေါက်မှာပေါ့။ပြီးတော့ဝက်သက်ဆုံနဲ့ဆိုတော့ဒီကုလုံးအထိပေါက်သွားပြီးမှဝက်သက်ဆုံနာဖြစ်ပါတယ်။အဲ့တော့အဲ့ချိန်မှာလည်းထိထိရောက်ရောက်ကိုပူကြသေးတို့ဒုံလောက်တဲ့ရေတက်ပေးမယ်ဆိုလို့ရှိရင်ရှင်းပြပါတယ်။အဲ့ဒါမဲ့သူတစ်ဖြစ်အဟာရချို့တက်နေတဲ့ကလေးတွေပါဆိုလို့ရှိရင်တော့အဲ့လိုအခုရှိမြင့်တက်တဲ့အချိန်မှာတခြားပိုးတွေထပ်ဝင်နိုင်ပါတယ်။ဝင်းမြက်ဝင်းလျှော်လည်းအကြီးကျယ်ဖြစ်နိုင်ပါတယ်။အဲ့ဒီအချိန်မှာကတော့စောင့်ကြည့်နေပြီးဝင်းမြက်ဝင်းလျှော်ဖြစ်လာတာများတယ်။ဥပမာဒီပုံမှန်ချောင်းဆွေးလောက်ခါနေပြီးတော့ဒီရင်ပအဆုတ်ရောင်လာဖြစ်လာတယ်ဆိုလို့ရှိရင်ချက်ချင်းစိတ်ဝင်တယ်လို့ပါတယ်။ပြင်းထန်လာတာကတော့မျက်စိတွေနီးရဲလာနေတော့မျက်စိကြောင်သလိုဖြစ်လာမယ်။နောက်လားကြည့်ယူလာတယ်အဲ့လိုမျိုးတွေဖြစ်လာပြီဆိုရင်ကလေးကအထူးကြမ်းမကူတက်ဖို့လိုတယ်သူတို့ ਨੇ သက်ဆိုင်နဲ့ထိရောက်တဲ့ပရိသူဝါစီတွေပြီးဖို့လိုတယ
်အဲ့တော့ဆရာဒီတစ်ခေါက်လုံးမဲ့လုပ်ငန်းအတွက်ဟိုစိုးရိမ်မှုတွေအခက်အခဲတွေရောဆက်မှရှိနေလား
ကျွန်တော်တို့ဒီတိုင်းပြည်မှာလည်းရွှေရှားနေတဲ့လူတုကလည်းရှိသေးတာ哦အဲ့ဒီလူတုကိုရောက်အောင်ကာပါလုပ်ဖို့ကလည်းအရေးကြီးပါတယ်ဒါကိုနိလန်ပေါင်းစုံနဲ့ကျွန်တော်တို့စူးစမ်းနေပါတယ်ကဲလို့များလူရေရှားနေတဲ့လူကြီးတွေလွတ်ခဲ့လို့ရှိရင်ကျွန်တော်တို့ဘလို့နီးနဲ့ဒီလူတွေပြန်ဆေးထိုးမလဲဆိုတာကိုကျမယူဌာနကျမယူဌာနလမ်းညွှန်ချက်တဲ့အတူကျွန်တော်တို့ UNICEF WHO ကကာပါလို့ပါပါ
ဟုတ်ကဲ့ဆရာအဲ့တော့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်